Welcome to the Voice of America in Burmese.
Ningla nene khe ma shin Washington News of VOA American tan ga ni 2019 khu ni October 9 ye Otobune nene khin Asisin go Myanmar sanaw chain mne 6 nai ga ni 9 nai chi 5 meter 24 40 58 ga ni dai yai thon le twa ma ba jama lo asisin ni go Facebook sa myan na phit de VOA Burmese News ga ni le dai yai na sin nai ja ba de shin Sima engine nai ma
မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါစီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စထရီကိုနှင်းထုတ်ရေးကိုစဖို့အတွက်ဆင်သင့်တယ်လို့တူရကီစစ်ဖက်အရာရှိတွေကပြောကြားလိုက်ပါတယ်ကုလသမဂ္ဂကမြန်မာပေါ်စုံစမ်းတဲ့ရန်ဒီယာ IMM အတွက်ဗတ်ကြံငွေချထားရေးအစုပြုချက်ကိုအင်္ဂါနေ့ကုလသမဂ္ဂညီလာခံမှာမြန်မာကိုယ်စားလှယ်ကဝေဖန်လိုက်ပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေအတွက်ပြည်မာကြီးကူညီယူမဲ့ကိစ္စကိုလုံးဝပြစ်ပယ်ထားဘူးလို့အောက်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေအမဘာမအင်ဂျင်နီယ
ာကောင်းပါပြီကုလသမဂ္ဂအထွေထွေညီလာခံက2019မြန်မာအတွက်ဘတ်ဂျက်ရထားချက်ထဲမှာပါနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့အတွက်ရန်ပုံငွေကိုမြန်မာဘက်ကကန့်ကွက်လိုက်ပါတယ်
မြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတခုကို CIMM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒါကန့်ကွက်တာပါ
တရင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြန်မာစစ်တပ်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတဲ့နာမည်ကြီးကီရန်ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဖို့အမေရိကန်တီထောင်စုမှစတင်လှုပ်ရှားနေတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။စီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စတက်တွေကိုနှင်းထုတ်ဖို့တူရကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်ဖို့အဆင်သင့်ပဲလို့တူရကီစစ်ဖက်အရာရှိတွေကပြောပါတယ်ဒီကတ်စတက်ကိုတူရကီအစိုးရကအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးမယ်အနောက်နိုင်ငံအများစုကတော့ IS စစ်သွေးကြော်တွေချေမှုန်းရင်းမှာသူတို့ရဲ့အဓိကမိတ်ဆွေဖြစ်သတ်မှတ်ပါတယ်အင်္ဂါနေ့အစောပိုင်းမှာတူရကီကသူ့ရဲ့စီးရီးယားနယ်စပ်ဒေသတစ်လျှောက်ကို rocket launcher တွေနဲ့ရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာဖြစ်ပြီးတူရကီနယ်စပ်တစ်လျှောက်အကြမ်းဖက်ဇင်းကြံလန်ဖန်တီးမှုကိုသူတို့ခွင့်မပြုဘူးလို့ပြောပါတယ်စီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကတော့ဒီပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိကြောင်းနဲ့ဒါရန်ဆတဲ့အဖို့မျိုးအပြုမှုဖြစ်သူတို့မတက်မှတ်တဲ့အတွက်လက်တော့မပြန်ဘူးလို့ဆိုပါတယ်ကတ်စရာရှိတွေကတော့တူရကီကတ်စတက်တွေရိတ်ခပစ္စည်းအားဖြစ်ဖို့တုံးတဲ့အီရန်နားမှာရှိတဲ့နယ်စပ်ခိုင်နာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုဆွဲပါတယ်တူရကီဘက်ကစစ်စင်ရည်မလုပ်ခင်ဒီနယ်စပ်ဒေသကနေတက်တွေရုတ်သိမ်းမယ်လို့အမေရိကန်ဘက်ကကြေညာလိုက်ပြီးမကြာခင်ရက်တွေအတွင်းမှာပဲအခုလိုတင်းမာမှုတွေတိုးလာတာဖြစ်ပါတယ်။အင်္ဂါနေ့မှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ကဂျိုနသန်ရက်ဒ်ဟော့ဖ်မန်ကကြေညာချက်ထုတ်ပြန်ပြီးတူရကီဘက်ကသူ့သဘောနဲ့သူလှုပ်လာတာတွေ့ရတဲ့အတွက်တူရကီရဲ့စီးရီးယားမြောက်ပိုင်းကိုဝင်ပြီးသိမ်းနိုင်ခြင်းကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုစီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာတော့စီးရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေအောင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
အမေရိကန်အလုပ်တော်ကော်မတီသုံးဘက်ကဥက္ကဋ္ဌတွေကဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကိုလွတ်တော်ကိုလာရောက်ဖို့စင်ကာပူစာထုတ်ပြန်မယ်လို့အင်္ဂါနေ့ကပြောလိုက်ပါတယ်။ဒါဟာသမ္မတ Donald Trump ပေါ်တရားစွဲဆိုမှုကိစ္စနဲ့ပတ်သက်ပြီးအလုပ်တော်မှာမေးခွန်းတွေဖြေကြားဖို့ရှိရာမှာသမ္မတကြီး Sondland ကိုအလုပ်တော်ကမသွားဖို့သမ္မတ Trump အစိုးရကပိတ်ပင်ပြီးနောက်ပိုင်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အလုပ်တော်ကကော်မတီတွေကသမ္မတကြီး Sondland ကိုအင်္ဂါနေ့အစောပိုင်းမှာတကားပိတ်ကြားနာမှုတွေလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့သမ္မတကြီး Sondland ရဲ့ရှေ့တွေကနိုင်ငံတိုင်းဝန်ကြီးဌာနရဲ့ညွှန်ကြားချက်အရသမ္မတ Trump အစိုးရရဲ့အမိန့်နဲ့အညီလိုက်နာခဲ့ရတယ်လို့ဆိုပါတယ်။အလုပ်တော်ဥက္ကဋ္ဌကော်မတီဥက္ကဋ္ဌ၃ဦးရဲ့ပူးတွဲတဲ့ညွှန်ကြားချက်မှာတော့သမ္မတကြီး Sondland ပိုင်းကိရိယာတစ်ခုမှထည့်သွင်းထားတဲ့မှတ်ချက်စကားကိုထိန်ချန်ထားပြီးတဲ့နောက်ပိုင်းနဲ့နိုင်ငံတိုင်းဝန်ကြီးဌာနကအခုလိုပိတ်ပင်တားဆီးခဲ့ပြီးနောက်ပိုင်းမှာတော့စစ်ကောင်စာကိုထုတ်ပြန်ရတော့မှဖြစ်ကြောင်းဖော်ပြပါရှိပါတယ်။သမ္မတ Trump ကတော့သူ့ရဲ့အမိန့်ကို Twitter မှာကာကွယ်ပြောကြရမှာသမ္မတကြီး Sondland ဟာ Republican အမတ်တွေပြောရေးဆိုခွင့်မရှိတဲ့လုံးဝပြတ်တမှုမရှိတဲ့တရားခွင်ရှင်းပေါ်မှာမိခွန်းတွေဖြေဆိုရမှာဖြစ်တယ်လို့တကယ့်အချက်လက်မှန်တွေကိုလည်းလူလူကမြင်တွေ့သိရှိခွင့်ရမှာမဟုတ်ဘူးလို့យេតាထားပါတယ်2020ပြည်တဲ့သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်း Joe Biden ကို Ukraine အစိုးရကစုံစမ်းစစ်ဆေးပေးဖို့သမ္မတ Trump Joe Biden ရာမှာပါဝင်ခဲ့တဲ့အခမ်းအနားကြောင့်သမ္မတကြီး Sondland ဟာအခုလိုအရေးပါတဲ့အနေအထားကိုရောက်ရှိလာတာဖြစ်ပါတယ်
2016 American တမန်ရွေးကောက်ပွဲတော့လို့ဂျောင်းဝင်နှောက်ချက်မှုတွေ2020ရွေးကောက်ပွဲမှာမကြုံရအောင်လူမှုမီဒီယာ site တွေကို American အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကအကောက်ွယ်ပေးဖို့တောင်းဆိုတဲ့ပါတီကြီးညှက်စလုံးရဲ့အစိုးရခံစားကိုထက်လွတ်တော်စုံစမ်းရေးကော်မတီကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။2016တမန်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်တဲ့ထက်က Hillary Clinton ကိုထိခိုက်စေပြီး Donald Trump ကိုပံ့ပိုးပေးဖို့ Russia စုကလွန်လာတဲ့အချိန်ဖြစ်လာအောင် Russia စုကထောက်ပံ့ပေးတဲ့ IRA Internet သုတေသနဌာနကဒီရွေးကောက်ပွဲဂျောင်းဝင်နှောက်ချက်ဖို့ကြိုးစားတွေ့ရတယ်လို့ရွေးကောက်ပွဲမှာနိုင်ငံရေးချဝင်ရောက်နှောက်ယှက်မှုဆရာနန်းနစ်ကျော်စုံစမ်းခဲ့ပြီးတဲ့နောက်အခုအစိုးရခန်းစာကိုထုတ်ပြန်လိုက်တာပါဒီတွေ့ရှိချင်းကထရမ့်ကသူ့ရဲ့ပြန်တဲ့ဒီမိုကရက်တစ်ပါတီက Hillary Clinton ကိုအနိုင်ရတဲ့2016ရွေးကောက်ပွဲပြီး American ထောင်လိုင်းတိုင်ဝမ်တွေ့ရှိတဲ့ချက်နဲ့ကိုက်ညီနေပါတယ်ဒါပြင်2020 November ရွေးကောက်ပွဲမတိုင်ခင်မှာလည်းဒီလိုကြောင်းနှောက်ယှက်တာမျိုးကြုံရနိုင်ခြေရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ် Russia use of social mediaလို့ဆိုရဲခေါင်းစဉ်နဲ့ထုတ်ပြန်တဲ့ဒီအစိုးရခံစားကို Republican Party Committee ဥက္ကဋ္ဌ Robert Burns နဲ့ Democratic Duo ဥက္ကဋ္ဌ Mark Warner တို့ဦးဆောင်ပြီးရေးသားခဲ့တာဖြစ်ပါတယ
်။ Al-Qaeda အဖွဲ့ရဲ့တောင်ရှာဒေသခေါင်းဆောင် Asim Omar ဟာပြီးခဲ့တဲ့လကအာဖဂန်နစ္စတန်တောင်ပိုင်းမှာတည်ဆုံသွားခဲ့ပြီလို့ Afghan ထောက်လိုက်ရေးအဖွဲ့ကအင်ကာနီကထုတ်ဖော်ကြေညာခဲ့ပါတယ်။ Afghanistan တောင်ပိုင်း Helmand ပြည်နယ် Musakala ဒေသမှာ September လကလုခဲ့တဲ့ဖူးတွဲစစ်ဆေးရေးတစ်ခုမှာပါကစ္စတန်နိုင်ငံသားတွေအပါအဝင်အိန္ဒိယတိုက်ငယ်ဆိုင်ရာ Al-Qaeda အဖွဲ့ဝင်တော်တော်များများတည်ဆုံဒါမှမဟုတ်အဖမ်းခံခဲ့ကြရတယ်လို့ကြေညာချက်မှာပါရှိပါတယ်။ဖူးတွဲစစ်ဆေးရေးဆိုတဲ့အသုံးအနှုန်းကို NATO တပ်ဖွဲ့တွေရဲ့အကူအညီယူပြီးတိုက်ခိုက်ရမှာ Afghan အစိုးရကတုံ့လေ့ရှိပါတယ်။ American တောင်ဝင်ရှိသူတူကလည်းအိုမာတေဆုံးမှုကိုအတိအပြုပြောကြားခဲ့ပြီးစက်တင်ဘာလ23ရက်နေ့ကပြုလုပ်ခဲ့တဲ့စစ်ဆေးရေးဟာအာဖဂန်တို့ဦးဆောင်ပြီးအမေရိကန်တို့ကအကူအညီပေးခဲ့တယ်လို့ VOA ကပြောပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဌာနရဲ့အဆိုအရအာဆင်အိုမာဟာဥတ္တပရဒေ့ရှ်ပြည်နယ်ဘွာအိန္ဒိယနိုင်ငံသားဖြစ်ပြီးအမေရိကန်တို့ကကြမ်းဖက်သမားဖြစ်2016ခုနှစ်မှာစီးရင်သွင်းထားခဲ့တာပါ။ပြည်ထဲလာကပြုလုပ်ခဲ့တဲ့စစ်ဆေးရေးဟာအရသာအများပြတ်ထည့်ခဲ့တယ်လို့ဝေဖန်ဆွဆွဲခံရတဲ့စစ်ဆေးရေးတစ်ခုဖြစ်ပါတယ်။အဲ့ဒီစစ်ဆေးရေးမှာမင်္ဂလာဆောင်တစ်ခုတက်နေတဲ့ကလေးနဲ့အမျိုးသမီးတွေပါဝင်တဲ့လူ40လောက်လေကြောင်းကတက်ခတ်မှုကြောင့်တည်ဆုံခဲ့တယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်။ကဘူးကအမေရိကန်အရာရှိတူကတော့ဒီစစ်ဆေးရေးဟာ Al-Qaeda အဖွဲ့ဝင်တွေကိုပြစ်မှတ်ထားတယ်လို့ The Washington Post သတင်းစာကိုပြောပြီးအရသာတွေထိခိုက်မှုရှိနိုင်တယ်လို့လည်းဝန်ခံခဲ့ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12133လိုင်းကီလိုမီတာ40 kHz 9133လိုင်းကီလိုမီတာ51 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်မှာခွဲခြားဆက်ဆံပြီးမမျှတတဲ့ရန်တရားတွေအတွက်အချိန်နဲ့ငွေအမြောက်များသုံးဆွဲလုပ်ကိုင်နေတာတွေကိုအဆုံးသတ်ဖို့84ချိန်မြောက်ကုလသမဂ္ဂထရီနီလာကန်အုပ်ချုပ်ရေးနဲ့ဗန်ဒိုင်းကော်မတီဒုတိယချိန်အစည်းအဝေးမှာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်ဒေါ်မှုမွေးခန့်ကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းရေးရန်တရား RAM ဖွဲ့စည်းဆောင်ရွက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂကတင်ပြတဲ့ဘတ်ဂျက်ငွေအဆိုပြည့်ချက်ကိုမြန်မာဘက်ကဝေဖန်လိုက်တာပါ။ကုလသမဂ္ဂက2020တစ်နှစ်အတွက်ဒေါ်လာ15တန်းကျော်အသုံးပြုထားပြီးနှစ်ကျော်အတွင်းဒေါ်လာ28တန်းကျော်ရှိနေပြီဖြစ်တယ်လို့ဒါကကုလဥပဒေရေးရာကဏ္ဍတစ်ခုလုံးအတွက်အဆိုပြုထားတဲ့ပမာဏရဲ့26ရာခိုင်နှုန်းရှိနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးအဓိကအရေးပါကြောင်းဒါပေမဲ့လူ့ခွင့်ရေးကောင်စီရဲ့ဖက်လိုက်တဲ့ဆုံးဖြတ်ချက်နဲ့ထူထောင်တဲ့ IIM ကိုမြန်မာအစိုးရကလက်မခံတယ်လို့ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံနိုင်ငံတကာနဲ့ကုလသမဂ္ဂဆောင်ချိမှုကိုမစိုးရိမ်ကြောင်းပြောကြားခဲ့တယ်လို့တမိုင်းနဲ့ချီရှုပ်ထွေးတဲ့မြန်မာပြည်ထောင်ဖြည့်ရှင်းမယ်ဆိုရင်အချိန်နှီးမှအပြည့်ဝနားလည်ဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂမှာ10နှစ်အတွင်းအဆိုးအဝါဆုံးလုံငွေပြမှုနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့ကုလသမဂ္ဂဘတ်ဂျက်ကော်မတီအစည်းအဝေးမှာသတိပေးခဲ့ပါတယ်
။အောက်တိုဘာလ၂ရက်နေ့ကမြောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်စမ်းသပ်ခဲ့တဲ့ကိစ္စအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာတကယ်ပဲအစည်းအဝေးကျင်းပခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ Sweden နိုင်ငံ Stockholm မြို့ကိုပြန်သွားကြပြီးစစ်စစ်ဆွေးနွေးပွဲတွေပြန်လုပ်ကြဖို့လုံခြုံရေးကောင်စီနေနဲ့တိုက်တွန်းကြောင်းတောင်အာဖရိကသမ္မတကြီး Jerry Majila ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယအမြဲတမ်းကိုယ်စားလှယ် Jonathan Cohen လည်းအမေရိကန်ကိုယ်စားပြုပြီးအစည်းအဝေးကိုတက်ရောက်ခဲ့ပေမဲ့ဆွီဒင်နိုင်ငံမှာစနေနေ့ကပြုလုပ်ခဲ့တဲ့ American မြောက် ကိုရီးယား ဆွေးနွေးပွဲ ပြသွားရတဲ့ ပတ်သက်ပြီး အသေးစိတ်ထပ်မံ ပြောကြားခြင်းမရှိပါဘူး တရုတ်နိုင်ငံကတော့ မြောက် ကိုရီးယားက ဒုံးကျည်ပြစ်လွတ်တာဟာ အဲ့ဒီ ဆွေးနွေးပွဲမှာ တိုးတက်မှုမရှိတာနဲ့ ပတ်သက်နေတယ် လို့ ဆက်ဆက်ပြောကြားခဲ့ပါတယ် မြောက် ကိုရီးယားနိုင်ငံက သူ့အပေါ် တင်းတင်းကြပ်ကြပ် ချမှတ်ထားတဲ့ ပိတ်ဆို့တံခါးမှုတွေကို ရုပ်သိမ်းပေးစေခြင်းသလို American နိုင်ငံကလည်း မြောက် ကိုရီးယားက nuclear အစီအစဉ်ကို ဆွတ်လုပ်ဖို့ ခိုင်မာတဲ့ လုံခြုံချက်တွေ ပြသလာတဲ့ အထိ PR အမြင့်ဆုံးပေးနေတာ ဖြစ်ပါတယ် အခု ကျမတို့ လုံခြုံရေးကောင်စီ အစည်းအဝေးကြောင့် မြောက် ကိုရီးယား နိုင်ငံ အနေနဲ့ အချုပ်ချာ အာဏာကို ကာကွယ်ဖို့ ဆန္ဒပုံမှန်မြင့်မားလာစေ
ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကန့်ကွဲတဲ့နေရာမှာပြုတ်ပြီးမှကြီးအကူအညီယူဖို့ကိစ္စလုံးဝပယ်ချအောင်မှာမဟုတ်ပေမဲ့ဒီကိစ္စအတွက်အဖြေအပျက်ကိုကိုဘာသာကိုရှာနိုင်မယ်လို့ခိုင်မာယုံကြည်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနေမှာပြောပါတယ်ဒီကိစ္စကိုဟောင်ကောင်နေနဲ့ကိုဘာသာကန့်ကွဲဖို့တိကျဆိုးရလိုလားပေမဲ့အချိန်တွေတိတ်ဆိုးမယ်ဆိ
Talking you then, Kuyemin Tunuga, the Dinugu, Pyopia, Taraba, Botapuni, Nekin, Vue, Mimabai, Sisunugu, Washington, Disigani, Dayai, Tolinibare, Akura, the Din Huarigu, Select, Disamaba, Yamanang and Saya, Lulette, Kula Tamaga, Songzan, Sisi, Yendia, Double I, Double M, to Lamen, the town, the Sape, Yinni, Yambungi, Yatajaku, Kula Tamaga, do you move joke, Yongani, Biro, Kula Tamaga. အတွင်းရေးမှုချုပ်ကအထွေထွေညီနာခံရဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာဖစ်ကော်မတီမှာတင်ပြသွားပါတယ်ဝိုင်ဝိုင်ဝိုင်အတွက်ရန်ပုံငွေရထားချက်ကိုမြန်မာဘက်ကကန့်ကွက်လိုက်ပြီးဒီအသုံးစရိတ်တွေကိုလက်ရှိဆောင်ရွက်နေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်မှာသုံးဖို့လေကုလသမဂ္ဂဆိုင်ရာမြန်မာတန်ဖွဲ့ထိပ်တန်းတာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်မတ်တင်ကီထိုက်ကစူးစီးတင
Myanmar အရှေ့ပါဝင်ပါတယ်။မြန်မာ Islamic အစွန်ရောက် IS အဖွဲ့နဲ့ Syria အရေးစုံစမ်းရေးကုလသမဂ္ဂမစ်ရှင်၃ခုအတွက်လာမယ့်2020ပြည်နှစ်ရန်ပုံငွေအဖြစ်ဒေါ်လာ 18.8 တန်းရန်ပုံငွေရထားကြောင်းကုလသမဂ္ဂအထူးရေးမှူးချုပ် Antonio Guterres က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အင်္ဂါနေ့ကကျင်းပတဲ့စီမံခန့်ခွဲမှုနဲ့အသုံးစရဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်
The United Nations is currently operating three investigative mechanisms covering Myanmar,
ကုလသမဂ္ဂအနေနဲ့လက်ရှိမှာစုံစမ်းရေးရန်လျား၃ခုဆောင်ရွက်နေပါတယ်မြန်မာအစ္စလာမ်အစွန်ရောက် IS နဲ့ Syria အရေးတို့ဖြစ်ပါတယ်အထွေထွေညီလာခံရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့ဒေါ်လာ 18.8 တန်းအဆိုပြုပါတယ်
မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIM ကတော့မြန်မာနိုင်ငံတွင်းဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရာအရေးယူတရားစွဲဆိုနိုင်ရေးအဓိကဆောင်ရွက်တဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံတွင်းရိုဟင်ဂျာနဲ့တခြားလူငယ်စုလူမျိုးတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူခွေရေးကောင်စီကအတည်ပြုဆုံးဖြတ်ခဲ့တာပါဒီအဖွဲ့အတွက်အသုံးစီချထားပြီးမှုကဖြုံးတိမှုတက်တက်သာဖြစ်တယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာအခုလိုကန့်ကွက်ပါတယ
် It is a waste such disproportionate spending for Myanmar should rather be used to
မြန်မာနိုင်ငံအတွက်အချိုးအစားမမျှမတသုံးဆွဲနေတာတွေကိုလက်ရှိကြိုးပမ်းနေတဲ့ဌာနပြည်ရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အသုံးပြုတင်ပါတယ်သက်ဆိုင်ရာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုမပါတဲ့ရန်တရားအနေနဲ့လက်စုပ်လက်ကမ်းရလက်မျိုးထွက်လာမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုဆိုတာကိုမြန်မာအစိုးရဘက်ကဆန့်ကျင်နေတာမဟုတ်ဘဲရခိုင်ပြည်နယ်တွင်ပြဿနာတွေကြောင့်ထိခိုက်ရသူအလုံးကိုထောက်ထားဆန္ဒကြောင်းတန်မတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှတင်ပြပါတယ်မြန်မာနိုင်ငံတွင်ကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာဘက်ကကိုယ်တိုင်ဆောင်ရွက်နိုင်စွမ်းရှိတာကြောင့် IIMM မလိုအပ်ဘူးလို့လဲ
တမ်းမတ်ကြီးက VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီ IIM ကိုပေါ့နော်ဒါလူခွင့်ရေးကောင်စီကနေသူကပဲလိုက်ပြီးခွဲခြားဆက်ဆံတယ်။ဒီခွဲခြားဆက်ဆံတဲ့ဆုံးဖြတ်ချက်ကနေပေါ်ထွက်လာတဲ့အတွက်ကြောင့်မလို့ငကူစပြီးထူထောင်စင်ကလေးကမြန်မာနိုင်ငံလက်မခံခဲ့ဘူးလို့လည်းပြောခဲ့ပါတယ်။အဲဒါကြောင့်မလို့သူနဲ့ပူးပေါင်းဆောင်ရွက်မယ်မဟုတ်ဆိုတာကိုလည်းအတိအလင်းကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လေဒီအတွက်ကိုရန်ပုံငွေချရတယ်ဆိုတာကျမတို့ကဟိုပါပဲဟိုကန့်ကွက်ချရတယ်ပေါ့ကျမတို့ကဒီလိုပေါ့နော်ဒီအရေးကိုတာဝန်ခံမှုရှိစေရေးဆိုပြီးတော့ accountability နဲ့ပတ်သက်ပြီးတော့ဒါကိုစုံစမ်းဖို့ပြောရဲစုံစမ်းမှုဟိုဒီအဖွဲ့ကိုဖွဲ့ရဲပေါ့နော်ဒါပေမဲ့အဲ့လိုဖွဲ့ရဲဆိုတဲ့အခါမှာသူကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီရန်တရားကခုနှစ်ခုထဲမနေရှိလာခဲ့ပြီပေါ့နော်ဒီခါကိုယ်မြန်မာနိုင်ငံတနိုင်ငံနဲ့အတွက်ဒီလောက်အများကြီးကုန်ကြခံမယ်။နောက်ဒီကိစ္စကလည်းဒီတာဝန်ခံမှုဆိုတဲ့ကိစ္စမှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်ရင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတခုကိုဒီ IIM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့တန်ကွက်တာပါ
။ဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစဉ်ခံစားတဲ့မှာပါဝင်လာကြောင်း IIM အတွက်ရန်ပုံငွေကတော့အတီးဖြစ်သွားတဲ့သဘောလို့လည်းသတ်မှတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးသွားစေဖို့ရည်ရွယ်ချက်ပါတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ FFM ကထောက်ပြထားပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့FFM အဖွဲ့ရဲ့အစီအခံချက်တွေအလုံးကိုဗက်လိုက်တဲ့ဆိုပြီးတော့ပယ်ချထားပါတယ်။ရခိုင်ပြည်နယ်တွင်းကထွက်ပြေးရသူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အခုချိန်ထိလက်မခံပါဘူး။ FFM အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုဆက်ခံတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားIIMM ကနိုင်ငံတကာဥပဒေချိုးဖောက်မှုခိုင်မာတဲ့အထောက်အထားတွေကိုတည်ဆောက်မှာဖြစ်ပါတယ်ရှင်
။မတ်သိန်ကြီးထိုက်ပါ။မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နာမည်ကြီး Kirin Ichibon ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဖို့အမေရိကန်ပြည်ထောင်စုခြေဆိုင်လူခွင့်ရေးအဖွဲ့တွေပါဝင်တဲ့ Action Network ကစတင်စီရင်လှုပ်ရှားနေပါတယ်။နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြောင်းစွပ်စွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရပူးပေါင်းလုပ်ကိုင်တာကိုအဆုံးသတ်ဖို့ဖိအားပေးတာဖြစ်ကြောင်းဥဆောင်လှုပ်ရှားသူတဦးက VOE ကိုပြောပါတယ်။ဆက်ပြီးနားဆင်ပါရှင်။ Kirin ဘီယာကုမ္ပဏီထုတ်အဖျော်ယမကာတွေကိုတပိတ်မှောက်ကြဖို့အမေရိကန်အခြေဆိုင် Action Network Online လက်မှတ်ရေးထိုးလှုပ်ရှားမှုကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစတင်ထားတာပါ။ Kirin Lo Bia ကုမ္ပဏီအပါအဝင်နာမည်ကြီး Fashion အဝတ်ထည်ကုမ္ပဏီတွေအခြားနိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုဟာမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်တွေ့ဝိုက်ပြီးစီးပွားရေးအရာဖက်ဆက်လုပ်ကိုင်နေကြောင်းဩဂုတ်လကထုတ်ပြန်တဲ့ FFM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတာကို Kirin Japan Bia Company အနေနဲ့ရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကို Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုခုလိုပြောပါတယ
် Yeah we're demanding that Kirin
Bia Company ကိုတောင်းဆိုနေတာကမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့ Kirin ကပူးပေါင်းလုပ်ကိုင်နေတာပါ။ဒါကြောင့် Kirin အနေနဲ့မြန်မာစစ်တပ်နဲ့မိဖက်စီပွားရေးလုပ်ကိုင်နေတာကိုရပ်တန့်ရေးဖိအားပေးဖို့ Kirin Bia နဲ့သူ့ရဲ့တခြားစားတောက်ကုမ္ပဏီကိုပါသိမ်းမဟုတ်ကြဖို့ကျွန်တော်တို့စီရင်လှုပ်ရှားနေတာပါ။
ဒါအပြင် Kirin Bia Company ကတာဝန်ရှိသူတွေကိုလည်းသူတို့လှုပ်ရှားမှုနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်သွယ်ပြောဆိုမှုရှိတယ်လို့ Simon Billiness ကဆိုပါတယ
်။ We will be contacting the company and we'll be contacting some of their subsidiaries as well, you know, like
သူတို့ Kirin Company ကိုလည်းဆက်သွယ်မှာဖြစ်တယ်လို့အမေရိကန်မှာတော့သူ့ရဲ့ဖက်ဆက်ကုမ္ပဏီဖြစ်တဲ့ Brooklyn Bia Company နဲ့မြောက်ပိုင်း New England ဒေသကဒူဘိုင်နဲ့ Coca-Cola ပလင်းသွင်းဆက်ယုံနဲ့ဖြန့်ချီရေးလုပ်ငန်းတာဝန်ရှိသူတွေကိုဘာကြောင့်သူတို့ကုမ္ပဏီအဖျော်ရမကားတွေကိုတပိတ်မောက်တာလဲဆိုတာစကားပြောဖို့ကြိုးစားမှာဖြစ်ပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာနိုင်ငံခြားကုမ္ပဏီပေါင်း44ခုလောက်ရှိနေတဲ့အထက်က Kirin ကုမ္ပဏီကိုအဓိကထားတပိတ်မောက်ရတဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြီးရှင်းပြပါတယ်
။ Well, we're focusing on Kirin there are particularly egregious example because not a
ru kirin ko mi ko adika tha phya pi de chang yan ga alu a mya ti aw namuna pya bo ba kirin ha myama sit da bai company ne phat sat lou kai ni yo mho be ai naingan ga lu nyin chan na kwin a phwe ji ye thop bo che ya so yin myama sit da ko dai yai ngwe lu nan ya ri shi ka ba de thuru lu dan ne a chain ga le ru nya ywa ri ne a yat taw ri ko myama sit da ga taik kha a pi ma ba da ko ji yin company ha myama sit da ko ngwe ji ya a taw le thop pan ga de so ra shin ma de
da chang Japan company တွေအနေနဲ့မြန်မာနိုင်ငံကိုတွားရောက်ရင်းနှီးမြှုပ်နှံရမှာစစ်တပ်ပိုင်စီးပွားရေး company တွေကိုအဓိကရှောင်ရှားတင်ကြောင်း Simon Billiness ကအခုလိုပြောပါတယ်
။ We know that you know Japanese companies are interested in investing in Burma and
Japan company တွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားနေကြတယ်ဆိုတာကျွန်တော်တို့သိပါတယ်။အနောက်နိုင်ငံ company တွေလို့မဟုတ်ပဲမြန်မာစစ်တပ်ပိုင်စီးပွားရေး company တွေနဲ့ဖက်ဆက်လုပ်ကိုင်မှုအလားအလာရှိနေတာပါ။တကယ်လို့သာသူတို့အနေနဲ့မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးတွဲလုပ်လို့မဲဆိုရင်သူတို့ကုမ္ပဏီတွေရဲ့လုပ်ငန်းတွေနဲ့အကုန်သိခအန်ဒရယ်ရှိနေတယ်ဆိုတာကျွန်တော်တို့အသိပေးချင်တာပ
ါအခုလိုမြန်မာစစ်တပ်ပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုကိုအဆုံးသတ်စေရေးဖိအားပေးလှုပ်ရှားမှုနဲ့ပတ်သက်လို့ VOA ကကီရင်အချီဘွန်ဘီယာကုမ္ပဏီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီသတင်းရေးသားပြီးချိန်ထိအကြောင်းပြန်ကြားတာမရှိသေးပါဘူးရှင်ဟုတ်တယ်ဘူးနေနေခင်ပြည်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုအစိုးရတာဝန်ရှိသူတွေအနေနဲ့လက်ညှိုးမရှုထားဘဲပြည်သူတွေရဲ့လိုအပ်ချက်တွေကိုတာဝန်ယူဖြည့်ဆည်းပေးနိုင်ဖို့အတွက်အချက်၅ချက်ပါဝင်တဲ့သဘောထားထုတ်ပြန်ချက်တစ်စောင်ကိုရခိုင်လူငယ်မျိုးဆက်တစ်ကွန်ရက်ကမနေ့ကထုတ်ပြန်လိုက်ပါတယ်။ VOA သတင်းတော့စုစုကနေပြီးတော့မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ခံရတဲ့နေရာတွေထဲကကျန်ရှိတဲ့မြို့နယ်တွေကိုပြန်ဖွင့်ပေးဖို့စစ်ပေးရှောင်ပြည်သူတွေကိုအစိုးရကအပြည့်အဝကူညီပံ့ပိုးပေးဖို့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုခွင့်ပြုပေးဖို့စတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှု၅ချက်ကိုရခိုင်လူငယ်အဖွဲ့ပေါင်း19ဖွဲ့ပါဝင်တဲ့ရခိုင်လူငယ်မျိုးဆက်တစ်ကွန်ရက်ကထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်ကစစ်ပေးရှောင်စခန်းတွေမှာနေထိုင်သူ6000ကျော်ရှိနေပြီးနီးစပ်ရာရွာတွေနဲ့ဘုံကြီးကျောင်းတွေမှာတော့စစ်ပေးရှောင်သူ1000ကျော်ရှိလိုနေပါတယ်သူတို့တွေအပေါ်အစိုးရရဲ့ကူညီမှုအပိုင်းကနည်းပါးနေပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေကိုလည်းကန့်သတ်ပြီးခွင့်ပြုနေရလို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်내အစိုးရဟာအခုချိန်မှာလူမှုအတွက်အကျိုးရှိတာတွေကိုလှုံ့ဆော်ပေးဖို့လိုနေပြီလို့ရခိုင်လူငယ်မျိုးဆက်တစ်ကွန်ရက်တာဝန်ခံကပြောပါတယ်
။ကျွန်တော်တို့လူငယ်တွေအနေနဲ့ပြည်내အစိုးရကိုမြင်တာကသူတို့ရဲ့ဒီဆက်တော်မှာဆွေးနွေးချက်တွေကိုအကောင့်တွေပေါ်လှုံ့ဆော်ဖို့အတွက်ကိုနေခဲ့ပြီးတော့အကောင့်ကလှုပ်ရမယ်ဒါတာဝန်ရှိတယ်ဆိုပေမဲ့လည်းပြည်내အစိုးရအနေနဲ့လှုံ့ဆော်မှုရှိတာဟာအရင်ကိုကျွန်တော်တို့အတွက်ဟိုစဉ်းစားစရာဖြစ်တယ်ပေါ့နော်။ဆိုတော့ဒီရခိုင်ပြည်내အစိုးရဒီရခိုင်ပြည်သူတွေကိုတာဝန်ခံပြီးတော့ကိုယ်စားပြုတာမဟုတ်ပဲသူဒီပြည်ထောင်စုအစိုးရရဲ့ခိုင်းစင်မှုအောက်မှာပဲအလုပ်လုပ်နေရတဲ့ပုံစံမျိုးတစ်ခုကိုကျွန်တော်တို့ကမြင်တယ်ပေါ့နော်
ရခိုင်ပြည်နယ်လွှတ်တော်တွင်မှလည်းပြည်내အစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အားရစရာမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကြားဝေဖန်တမ်းတွေထွက်ပေါ်နေချိန်မှာရခိုင်လူငယ်မျိုးဆက်တစ်ကွန်ရက်အဖွဲ့ကလည်းလွှတ်တော်ရဲ့လှုပ်ဆောင်မှုတွေအပေါ်ဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံတွင်းမှာတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်တောင်းဆိုနေတဲ့လူငယ်တွေကိုအစိုးရကဖမ်းဆီးတရားစွဲဆိုနေတာတွေကိုရပ်တန့်ပေးဖို့လည်းဒီကွန်ရက်အဖွဲ့ဝင်တွေကတောင်းဆိုထားပါတယ်။ဆစ်ဆောင်ပြည်သူတွေရဲ့အခက်အခဲတွေကိုဆောင်ရွက်ဖို့ဟာစီမံခန့်ခွဲပိုင်ခွင့်အာဏာရှိတဲ့အစိုးရအဖွဲ့ကဖိဖိစီစီဆောင်ရွက်ပေးတင်တယ်လို့မြေပုံမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးမြတန်းကပြောပါတယ်
ကျွန်တော်တို့တော့တော့ခတော်မှာနော်အဲ့ဒီဆောင်ဒုက္ခပြည်တစ်ခါတည်းကိုလူချင်းမပါဘူးတော့ရမယ်ဒီတို့ကလူချင်းတွေနဲ့မြေပုံမှာတော့မယ်ဆိုရင်တော့ရပါတယ်ဒါမှမဟုတ်ဒီတို့လည်းမြေပြင်အနေထားကိုသိမှာပါအခုကဒီတို့ကရုံးဝကမြေပြင်မှာအဲ့ဒီဆောင်ဒုက္ခပြည်တစ်ခါတည်းအတွက်မြို့နယ်တွေကတက်လာတဲ့ဇင်းရုံပေါ်မှာပြည်နေတာပဲရှိတယ်တကယ်ရောက်မရောက်သိရမှုရှိမှုရှိဆိုတော့လိလာဆန်းစုံဆန်းနေပါတယ်အဲ့ဒါကြောင့်ဒီတို့ရဲ့လိုလားချက်ကိုတကယ်မျိုးအစိုးရကလုံလောက်မဖြစ်စီနေတဲ့အနေထားတွေ့ရပါတယ်
မိုးမကြမီကာလမှာစစ်ပေးရှောင်တွေအတွက်အမိုးကာကာယံပေးဖို့စားနပ်ရိက္ခာလုံလုံလောက်လောက်ထောက်ပံ့ပေးဖို့အစိုးတင်သွင်းခဲ့ပေမဲ့အဲ့ဒီအပေါ်ဆောင်ရွက်ပေးမယ်ဆိုတော့ပြည်내အစိုးရရဲ့အာမခံချက်တွေကတော့အကောင့်ထဲမဖော်နိုင်သေးဘူးလို့ဘူးတိတောင်မြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကလည်းပြောပါတယ
်ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့အစိုးရကိုအားမရမှုတွေရှိပါတယ်အခုကျွန်တော်တို့မှာသူက60ကျော်လောက်ဖြစ်တော့ပါပြီဒါပေမဲ့ခီခီမီမီအောင်တယ်ဖို့ဆော်ရွက်တော်တော့ကျွန်တော်တို့မတွေ့ရသေးတာကတော့တိကျဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အားမရပါဘူးသူတို့ကမိမိရဲ့အလုတ်ပိုက်ခွန်းကိုမတုံးပဲပုံမှန်260တိပါအရာပဲသူတို့ကအလုံးလုံးနေတဲ့အတွက်ကြောင့်ဒါတွေဟာလေအာနိခက်တစ်ခုတော့ရှိတာဖြစ်ခေါ်ဖြစ်နိုင်ပါတယ
်ရခိုင်ပြည်နယ်စစ်ပေးရှောင်အရေးနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းနဲ့ကမ္ဘာ့ကုလသမဂ္ဂကိုယ်စားလှယ်ရုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအကြံပေးပုဂ္ဂိုလ်မစ္စတာပီတာဘာဝစ်တို့ကအောက်တိုဘာလ9ရက်နေ့တုန်းကအလုပ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်လက်ရှိမြေပြင်အနေအထားမှာတော့ပြည်နယ်အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်သူတွေအတွက်ထိရောက်မှုမရှိဘူးလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြနေကြပါတယ်ရှင
် VOA သတင်းတော့စုစုပါရှင်အခုတော့နိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်ကြားရမှာပါ သမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ရေးအောက်လက်တော်စုံစမ်းရေးကော်မတီရှေ့မှောက်အဓိကသက်သေတွေလာရောက်ထွက်ဆိုဖို့ထရန့်အစိုးရအဖွဲ့ကပိတ်ပင်တာနဲ့အတူလိုအပ်တဲ့စာရဲစာရန်တွေရဖို့ပါကြံ့ကြာနေတဲ့ကြားကပဲအတိုက်ခံဒီမိုကရက်တီကတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ဒီကြောင်း VOA သတင်းတောက်ဂျင်မဲလွန်ပေးပို့ထားတဲ့သတင်းကို .kim မျိုးတက်ကပြောပြမှာပါရှင်
။ဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးသမ္မတအင်ဗျူမှာတော့သမ္မတဒေါ်နယ်ထရန့်ကအခုထိခုခံကာကွယ်ပြောဆိုနေဆဲပါ
။ What they did to this country is unthinkable.And it's lucky that I'm the president because I guess I
ငံဘော်သူလုံးဆောင်မှုတွေကမတွေးဝင်စရာပါကျွန်တော်သမရဖြစ်နေလို့ကံကောင်းနေပြောရမယ်ဘာကြောင့်လဲဆိုတော့ဒါမျိုးကင်တွယ်နေတဲ့လူတိတ်မရှိဘူးလို့ပြောတဲ့လူကအများကြီးပဲကျွန်တော်ကတော့ခုထိရှင်သန်နေတုန်းလို့ပြောရမှာပါဒါဘာကြောင့်လဲသိလားဒါကတိတ်ကိုအရေးကြီးလို့ပ
ါသမရထရမ့်ကိုတရားစွဲဆိုနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲသမရကသူ့ရဲ့နိုင်ငံကြီးပြန်ပြတ်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာစုံစမ်းမှုတွေလုပ်ဖို့အတွက်တခြားနိုင်ငံတွေကိုပါပြောကြားခဲ့တာပါအခုလိုသမ္မတရဲ့လှုပ်ရဟာအာဏာအလွဲသုံးစားလုပ်မှုလို့ဒီမိုကရက်တွေကမြင်ပါတယ်အလို့တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုပြောပါတယ
် This is one of the few impeachment inquiries in the history of our country
ဒါကကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဆန္ဒပါပါသမ္မတပေါ်တရားစွဲနိုင်ရေးစုံစမ်းမှုတွေတဲကတစ်ခုပါအဓိကကတော့သမ္မတကသူပြန်အရွေးခံရရေးလဲဆွေမှုမှာနိုင်ငံရေးအရာအထောက်ကူရအောင်သူ့အာဏာကိုအလွဲသုံးစားလုပ်ခဲ့တာရှိမရှိနဲ့လုပ်ခဲ့ရင်ဒါဟာနိုင်ငံလုံခြုံရေးကိုထိခိုက်မှုရှိမရှိစုံစမ်းတာပ
ါသမ္မတထရမ့်ကတော့သူ့အနေနဲ့ဘာမှမမလုပ်ခဲ့သလိုအာဂရီလိုက်စားမှုတိုက်ဖျက်ရေးအတွက်ဥတီတာပဲဖြစ်ပြီးနိုင်ငံရေးပြယောကမပါဘူးလို့ဆိုပါတယ်Republican အမတ်တွေကလည်းတရားစွဲဆိုဖို့အတွက်လှုပ်ဆောင်မှုမှန်သမျှကိုလက်မခံဘဲသမ္မတဘက်ကလည်းခုခံကာကွယ်နေကြပါတယ်။ဒါပေမဲ့အောက်လွတ်တော်ဒီမိုကရက်တွေကတော့ American မှာ Trump ကိုတက်ပြက်အချိန်မြောက်တရားစွဲဆိုခံရတဲ့သမ္မတဖြစ်လာအောင်ဦးတည်ပြီးလှုပ်ဆောင်နေကြတယ်လို့တရားရေးသုံးသပ်သူ Paul Schiffman ကပြောပါတယ်
။ These are extraordinarily serious allegations.I'm not sure there's ever been a
ဒါရီကလွန်လွန်ကြီးမားတဲ့ဆွဆွဲမှုကြီးတွေပါသမ္မတတယောက်ကသူ့ရဲ့နိုင်ငံရေးဆိုင်ရာအောင်မြင်မှုရဖို့အတွက်နိုင်ငံခြားရေးမူဝါဒကိုသုံးချရဲဆိုတာမျိုးကျွန်တော်တို့အမေရိကန်သမိုင်းတစ်လျှောက်မှာရှိခဲ့မယ်မထင်ပါဘူ
းတရားစွဲဆိုနိုင်ရေးအတွက်အောက်လွတ်တော်ကပထမခြေလှမ်းတည့်ရပါလို့ Brookings Statement က William Galston ကပြောပါတယ်
If there are articles of impeachment voted in the House of Representatives which in the US
တရားစွဲဆိုနိုင်ရေးလုံတော့မယ်ဆိုရင် American ပြည်ထောင်စုမှာချထားတဲ့စနစ်အရတရားစွဲဆိုသူပုံစံမျိုးဖြစ်လာတဲ့အောက်လွတ်တော်မှတ်တွေကတရားစွဲဖို့မစွဲဖို့မဲခွဲဆုံးဖြတ်ကြမှာပါဒါပေမဲ့ American ပြည်ထောင်စုရဲ့အထက်လွှတ်တော်ကတကယ့်တရားသူကြီးအနေထားမှာရှိသေးတာဖြစ်ပြီးအဲ့ဒီမှာအများစုအမှတ်3ပုံ2ပုံကသမ္မတ Trump ကိုယာတုကဖယ်ရှားဖို့လုပ်နိုင်ပါတယ
်တကယ်လို့တရားစွဲဆိုဖို့အတွက်လုပ်လာမယ်ဆိုရင်လည်းအထက်လွှတ်တော်မှာက Republican ကအများစုဖြစ်နေတာကြောင့်သမ္မတဘက်ကသိစိတ်မပူပါဘူး
။ And then we'll get it to the Senate if we're going to win. The Republicans have been very
ဒီလိုဖြစ်လာရင်လည်းအထက်လွှတ်တော်ကိုပဲရောက်လာမှာမို့ကျွန်တော်တို့ပဲနိုင်မှာပါ။ Republican တွေကသိကိုစီးလုံးရပါတယ်။ဒါဟာကျွန်တော်တို့နိုင်ငံသမိုင်းမှာအကြီးမားဆုံးရည်ရွယ်ချက်ရှိရှိဝိုင်းပြီးတိုက်ခိုက်မှုပါ
။သမ္မတကိုအပြစ်ရှိကြောင်းနဲ့သမ္မတတာဝန်ကနေဖယ်ရှားနိုင်ဖို့အတွက်အထက်လွှတ်တော်မှာအမတ်3ပုံ2ပုံဖြစ်တဲ့အမတ်တရားတွေက68ဦးမဲပေးပြီးဆုံးဖြတ်မှာဖြစ်ပါတယ်။ဒါဟာလက်ရှိတည်ထားသလောက်ဆိုဒီမိုကရက်တွေအတွက်တိတ်ကိုခက်ခဲတဲ့အလုပ်တစ်ခုလို့လဲဝီလျံဂယ်စတန်ကပြောပါတယ်
။ That would mean that 20 Republican senators out of 53 would have to join with the
Democrats. အထက်လွှတ်တော် Republican အမတ်53ယောက်ထဲက20လောက်ကဒီမိုကရက်တွေနဲ့ပေါင်းမှဖြစ်နိုင်မယ့်ကိစ္စမို့အခုတွေ့နေရတာထက် Republican အတော်များများသွားပြီးဒီမိုကရက်တွေနဲ့ပေါင်းဖို့လိုပါတယ်။
အထက်လွှတ်တော်အထိရောက်ခဲ့တဲ့နောက်ဆုံးတရားစွဲဆိုမှုကို1996ခုနှစ်ကကျင်းပရတာဖြစ်ပြီးအဲဒီတုန်းကသမ္မတဘီလ်ကလင်တန်ကိုမော်နက်စကယ်လူဝင်စကီနဲ့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကျမတို့မကြာခင်မှာတော့ဒုတိယပိုင်းနိုင်ဝဲအစီအစဉ်ကိုဆက်လက်တင်ဆက်မှာပါရှင်။ဗုဒ္ဓဖူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိဆက်လက်တင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒ ုတိယနိုင်ဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
စီစုအစိုးရဆိုပြီးဖြစ်နေပြီနဲ့တကယ်တမ်းအာဏာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှု
ဒါကတော့လက်ရှိ NLD အရသာအစိုးရလက်ထက်လူခွင့်ရေးရှုထောင့်ပြောင်းလဲသွားသလားဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့မှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။အင်းဒီချင်းမြန်မာနိုင်ငံမှာခွေးဥပြင်ရောဂါတက်ဖြစ်ရေးတွဲအိန္ဒိယနိုင်ငံကခွေးဥပြင်ရောဂါကာကွယ်ဆေးအရေးအတွက်တပေါင်းကျော်ပေးအပ်ကူညီခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေဆိုင် DNA သတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာရေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ရုံးသူပြအကြီးကဲဒေါက်တာဆူမစ်ဆက်ကဆေးသူရတနာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဇော်သန်းထွန်းကိုအဲ့ဒီခွေးဥပြံကာကွယ်ဆေးတွေလွှဲပြောင်းပေးခဲ့တယ်လို့အိန္ဒိယတန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကဆရာဝန်တွေနဲ့အရေးပေါ်ကျန်းမာရေးလူသားတွေအတွက်စွမ်းရည်မြင့်တင်ရေးဆိုင်ရာအစီအစဉ်တွေကိုလည်းအိန္ဒိယဆေးဘက်ဆိုင်ရာသုတေသနကောင်စီ ICMR ရဲ့အကူအညီနဲ့လှုပ်ဆောင်ပေးဖို့စီစဉ်ထားတယ်လို့လည်း DNA သတင်းမှာရေးထားပါတယ်။ဆေးဝါးထုတ်လုပ်ရေးကဏ္ဍမှာအိန္ဒိယနိုင်ငံဟာအရည်အသွေးမြင့်ကာကွယ်ဆေးတွေကိုတင့်တင့်မြတ်တာတဲ့ဈေးနှုန်းနဲ့ရောင်းချပေးနေတဲ့ထိပ်တန်းနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရတယ်လို့သတင်းကဆိုပါတယ်။မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံကပေးနေတဲ့ကျန်းမာရေးဆိုင်ရာအကူအညီတွေထဲမှာရန်ကုန်ကလေးဆေးရုံနဲ့စစ်တွေဆေးရုံကြီးတို့ကိုအဆင့်မြင့်တင်တာနဲ့မုံရွာမှာကရင်ညာဆက်အမျိုးသမီးစေယုံတို့ခုတိဆောက်ပေးနေတာတွေလဲပါဝင်တယ်လို့ DNA သတင်းမှာဖော်ပြထားပါတယ
်ဆက်လက်ပြီးအော်တိုဘာလ၈ရက်နေ့ရက်စွဲနဲ့ asia.nikkei.com website မှာရွှန်းစိုးရေးသားတဲ့မြန်မာအရေးတရုတ်နိုင်ငံကနိုင်ငံရေးကြိုးတန်းပေါ်လျှောက်လန်းနေ China Walks Political Tightrope in Myanmar ဆိုတဲ့ခေါင်းစဉ်မှာသတင်းဆောင်မကနေကောက်နှုတ်တင်ပြလိုပါတယ်အရင်ကတရုတ်နိုင်ငံနဲ့မြန်မာစစ်တပ်ရင်းနှီးတဲ့ဆက်ဆံရေးရှိတာကိုထောက်ရှုပြီးစဉ်းစားမယ်ဆိုရင် NLD ပါတီအနာရတာပြီးနောက်ပိုင်းမြန်မာတရုတ်ဆက်ဆံရေးကချောချောမွေ့မွေ့ရှိနေတာအဟောစရာပါလို့ဆိုပြီးစာချုပ်ရေးသားထားပါတယ်မြန်မာနိုင်ငံကသဘောဝတရားစတာကန္တာမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကြောင့်မကြေမနပ်ဖြစ်မှုတွေလည်းရောပါသွားနေပါတယ်ဒါရိုဂျာဒုက္ခတဲ့အရေးကြောင့်အနောက်ကမ္ဘာနဲ့ဝေးကွက်သွားတဲ့အချိန်ဒေါက်ဆက်ဆွတ်ကြီးရဲ့လက်တွေ့ကြတဲ့မူဝါဒကြောင့်ဖြစ်တယ်လို့ရေးသားထားပါတယ်NLD အစိုးရကတရုတ်ပြည်မှာစီးပွားရေးဈေးကြံကိုလမ်းဖွင့်ပေးခဲ့တယ်လို့တရုတ်နိုင်ငံကလည်း290ကျပြည်တွင်းစစ်မှာအပြည့်သဘောကူညီဆောင်ရွက်ပေးနေကြောင်းရှီတောင်အရှကတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်အခြေစိုက်စခန်းတစ်ခုအဖြစ်မြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုပြသတဲ့စန္ဒပြင်းပြမှုရဲ့ပြည်ဝကောင်တစ်ခုဖြစ်ကြောင်းရေးသားထားပါတယ်ဒါပေမဲ့တရုတ်နိုင်ငံကလက်ရှိမြန်မာနိုင်ငံရေးနဲ့ရှိနေတဲ့အတိုင်းအထိုက်အလျောက်ဆက်သွားနေမယ်ဆိုရင်တော့စဉ်းစားရမယ့်အချက်တွေရှိလာမှာလို့ဆိုပါတယ်လက်ရှိလွတ်တော်အတွင်းဆွေးနွေးချက်တွေမှာအခြေခံဥပဒေပြောင်းလဲရေးကိစ္စမြန်မာစစ်တပ်ရဲ့ကုမ္ပဏီ25ရာခိုင်နှုန်းဖယ်ရှားရေးကိစ္စတွေပါဝင်နေကြောင်းဒီဆွေးနွေးချက်တွေကြောင့်မြန်မာစစ်တပ်ကရင်းကျဲရေးနဲ့ရိုရင်ဂျာရေးပို့ပြီးသဘောထားတက်မှလာရင်တရုတ်ရဲ့အကျိုးစီးပွားကိုထိခိုက်မှာကိုလည်းတရုတ်နိုင်ငံကစိုးရိမ်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာမြန်မာပြည်ပြင်ပြောင်းလဲရေးကိုဖြည်းဖြည်းချင်းသာလုပ်စေခြင်းနဲ့ဆန္ဒကိုထုတ်ဖော်ပြောကြားထားပြီးမြန်မာနိုင်ငံမှာအရတားကစစ်တပ်ကိုအုပ်ချုပ်ရေးနဲ့လူခွေရေးချိုးဖောက်မှုတွေအရေးယူဖို့ကိစ္စတွေအစားမြန်မာစစ်တပ်ကိုချော့မော့နှာချတင်တယ်လို့တရုတ်နိုင်ငံကယူဆထားကြောင်းရေးရှိမှဒါဟာတရုတ်နိုင်ငံအတွက်မကောင်းကြောင်းရေးသားထားပါတယ်။ထိတ်ကုတ်မှုမရှိဖိအားမပေးဘဲနဲ့ဆုလက်ပေးတာတခုတည်းနဲ့မြန်မာစစ်တပ်ပြောင်းလဲမယ်လို့ထင်ရင်တော့လှည့်စားခံယုံမားလွန်နေတာပါတဲ့။မြန်မာစစ်တပ်ကိုမရေမြိုင်ထောက်ခံနေတာဟာရေရှည်မှာပေးဆက်ရမှာတွေတိတ်များမယ်ဆိုတာတရုတ်တို့နားလည်ဖို့လိုပါတယ်တဲ့အခုတော့မြန်မာနိုင်ငံကတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရွေးကောက်ပွဲမှာဆွေးနွေးစရာကိစ္စတခုထိတော့ဖြစ်မလာသေးပါဘူး NLD အစိုးရကလည်းတရုတ်လုပ်ငန်းတွေအပေါ်သတိထားနေပါတယ် ောက်ဖြူစီမံကိန်းမှာတရုတ်ရင်းနှီးမြှုပ်နှံမှုကို80ရာခိုင်နှုန်းထိလျှော့ချထားတယ်လို့ပြည်ဆောင်စီမံကိန်းလည်းအခုထိဇက်မျောနေတော့ပါပဲလို့ဆိုပါတယ်။အမေရိကန်ရဲ့အကြံဉာဏ်ကိုယူပြီးမြန်မာနိုင်ငံဟာစီးပွားရေးဈေးညံစီမံကိန်းတွေကိုလျှော့ချပစ်ခဲ့လို့တရုတ်ဘက်ကမချေနှက်ဖြစ်နေပေမဲ့လည်းအခုအခါမှာတော့မြန်မာနိုင်ငံရဲ့ခိုင်မာတဲ့ခြေကပ်မှုပုံစံကိုတရုတ်တို့လက်ခံနေပြီလို့ဆွေးနွေးထားပါတယ်။ဒဇက်လုံခြုံရေးဆိုတဲ့တရုတ်တို့ရဲ့အကျိုးစီးပွားကိုမထိခိုက်သေးဖြင့်တရုတ်တို့ကလက်ခံနေပါပါလို့ဆိုပါတယ်။ခြုံငုံပြောရရင်တော့တရုတ်တို့မြန်မာနိုင်ငံပေါ်ပို့ပြီးအစမ်းတကျယ်နားလည်လာကြောင်းပြသနေတယ်လို့တစ်ဖက်သက်ဖိအားပေးရင်ပြန်ကန်လိုက်မယ်ဆိုတဲ့သင်ခန်းစာရရှိခဲ့ပြီးပို့ပြီးမျှတတဲ့တန်တမာရေးရလမ်းကြောင်းကိုပြန်သွားခြင်းနဲ့မြန်မာနိုင်ငံရဲ့ဆန္ဒကိုလည်းလက်ခံလာနေပြီလို့ဆိုပါတယ်။ဒါကြောင့်ဒီအချိန်ကစလို့မြန်မာပုတ်ချုပ်တွေကိုထိန်းဖို့တရုတ်တို့အနေနဲ့ဩဇာအာဏာကိုသုံးဖို့စဉ်းစားတင်ပြီးစံနမူနာတစ်ခုအနေနဲ့မြန်မာစစ်တပ်ကိုအကူအညီပေးနေတာတွေကိုပြန်လည်သုံးသပ်စဉ်းစားတင်ကြောင်းရေးသားထားကြပါခင်ဗျာ
။ကိုကြကြသိန်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင်။
ဒီကိမ်းလေးတင်ပြမယ် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရူရဲ့တိုက်ရိုက်အသေးပေကတော့ဖီစီမှုတ်သူပေါ့ဒီစကားဆင့်တဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လူရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတိနိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီတာမှုတ်ပြီးသတိပေးရာကဒီအသုံးဆင့်တဲ့လာတယ်လို့ဆိုပါတယ်အီဒီယမ်ဆိုတဲ့တိုက်အသေးပေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်းစသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လူရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဗန္ဒငွေအလွဲတုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတင်မလုထိုင်မလုအပ်တဲ့လူရမျိုးလုံနေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိအသေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီလိုလေအများအပြားကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းနဲ့မဲမှအရေးယူခံရမှာမို့အမှန်ကိုသိရနဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလေလုတ်ချမ်းတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်စီးရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိတ်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အခုနားဆင်ခဲ့ရတဲ့ဒေါ်လာလတန်ရဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့လက်ရှိ NLD အရတအစိုးရလက်ထက်လူခွင့်ရေးရှူတော့ပြောင်းလဲသွားသလားဆိုတဲ့ခေါင်းစဉ်နဲ့ကိုသားညိုဦးကစီစဉ်တင်ဆက်ဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာအင်တာနက်ညပိုင်းဒေလီလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူခွင့်ရှူတော့လူခွင့်အမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတစ်ရာရှိပြီလားဆိုတာပါမြန်မာနိုင်ငံဟာစစ်ဆေးရလက်ထက်တစ်လျှောက်လုံးမှာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်ဆေးဝဝဝေဖန်ဖြစ်တင်တာတွေခံခဲ့ရဘူးပါတယ်အခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားဆွေးရလက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်။လူခွေနဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအစိုးရအာဏာယူလာတဲ့အချိန်မှာလူခွေအပေါ်မှာအမြင်ပြောင်းသွားသလားဒါမှမဟုတ်အယက်သားအစိုးရရဲ့လုပ်ပိုင်ခွင့်မဲ့နင်းနေလို့လားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တိုင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Equality မြန်မာညီညာချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဦးအောင်မျိုးမင်းကဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့သူဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်။နောက်တူကလည်းလာကြည့်ပါပဲလူခွင့်နဲ့ပတ်သက်လို့ဦးဆောင်တက်ကြွလှုပ်ရှားသူလူငယ်မျိုးသမီးခေါင်းဆောင်တူဖြစ်ပါတယ်။ Action Committee for Democracy and Development ကမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ NLD အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်မှတ်တွေပဲဖြစ်ဖြစ်အတော်များများကတစ်ချိန်လုံးက1988လှုပ်ရှားမှုကနေပြီးတော့ဖျက်ဆီးခဲ့ကြတယ်လူခွင့်ရေးဒီမိုကရေစီရေးကိုတစ်ချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့အခုအချိန်ဒီမှာ NLD အစိုးရတက်လာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီအဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်ပြီးတော့အမြင်ပဲပြောင်းသွားကြတာလားဒါမှမဟုတ်သူတို့ရဲ့လုတ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကြုံလုံနိုင်မဲနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မြူမင်းရဲ့တုံ့တက်ချက်အရင်ဆုံးသိကြပါလားခင်ဗျဟု
တ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး1992ခုနှစ်တည်းကကုလသမဂ္ဂအချုပ်အခြာမီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့လူခွေရေးကောင်စီမှလည်းအထူးစုံစမ်းစစ်ဆေးရရှိခန့်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံသက်တမ်းအစီအစဉ်ဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့လူခွေကိစ္စကိုအရင်ကတည်းကပုံမူပြီးနိုင်ငံတကာကပြောဆိုလာတွေ့ရတယ်။အဲဒီအချက်မှာကျွန်တော်နှစ်ချက်လောက်ကျွန်တော်ထုတ်ပြချင်တယ်ဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်ဆုံးကစစ်အစိုးရလက်ထက်ကနေအယက်သားအစိုးရအတူတူဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းအရတက်လာတဲ့အစိုးရရဲ့နောက်တစ်ခါတစ်ကမ္ဘာလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တော့ကတည်းကလူခွေလေးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရန်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ်ကျွန်တော်တို့တိုင်းဒီမှာဖြစ်နေတာကအချုပ်သာကသက်သက်အာဏာသက်သက်ဖြစ်နေတယ်ပြည်သူအစိုးရဆိုပြီးဖြစ်နေပြီနဲ့တကယ်တမ်းအာဏာကိုကင်ဆွဲတဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာဏာကျွမ်းမှုမကျော်လွှားနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့အခါမှာပုံမူပြီးတော့ကြင်ကြားချက်တွေဖြစ်လာအခုကတစ်ဖက်မှာလည်းအရင်တော့ကဆိုရလက်ချက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွေရေးကိစ္စတွေက human rights violation လူခွေရေးချိုးဖောက်မှုလို့ပြောပေမဲ့အခုနောက်ပိုင်းမှာဒီရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့အခြေအနေတွေလူခွေတဲ့ကျော်လွန်ပြီးတော့ international crime လို့တော့သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်။အဲတော့ PR တွေကအရင်ကြီးလာတယ်။အဲဒီ PR တွေကိုတစ်ဖက်ကလည်းညှော်လင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးဒီကြမ်းကြီးနဲ့ဒီအပြစ်ခက်ရဲ့စိန်ဥတီရဲ့ခါမှာအယက်သားအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့အခါမျိုးရှိတဲ့တခါတည်းကြလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုစားကာကွယ်ပေးသလိုပုံစံမျိုးပြောက်တဲ့ခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့တင်ပြပြောဆိုမှုတွေအရေးယူမှုအတန်တွေပုံမူပြီးမြင့်မားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ
်ခုနကကိုမျိုးမင်းပြောသွားတဲ့အထက်မှာလက်ရှိသူတို့ရဲ့လုတ်ပိုင်ခွင့်အခြေအနေပဲပါပါတယ်ဒါပေမဲ့တစ်ဖက်မှာဒေါ်ဆန်းစုကြည်ကိုနိုင်ကတချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရှင်းပြောရရင်ဦးသိန်းစိန်လက်ထက်တုန်းကမှပေးဝင်တဲ့ပူးပေါင်းဆောင်ရွက်တာတွေရှိရတယ်။ဒါပေမဲ့ NLD အစိုးရလက်ထက်မှာလုံးဝပေးမှုမရဘူး။ပူးပေါင်းဆောင်မှုမရှိပါဘူး။အဲ့တော့ဒီအချိန်တွေက NLD အစိုးရရဲ့လူခွင့်ပေါ်အမြင်သူတို့ရဲ့ထားတဲ့သဘောထားတွေထင်ဟန့်နေပါလား
။ဟုတ်ကဲ့။နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမှန်ဆိုးွားသွားတယ်လို့ပြောချင်ပါတယ်။အရင်တုန်းကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်။ဒါပေမဲ့နိုင်ငံတကာနဲ့ပူးပေါင်းမှုကရှိနေဦးမယ်။ကျွန်တော်တို့လူခွေစုံစမ်းစစ်ဆေးအရာရှိတွေကိုခွင့်ပြုတာတွေနောက်တော့သွားပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုရဲ့ပုံစံမျိုးရှိခဲ့ပြီးမယ်။အခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုထုတ်ဆောင်မဲ့ အထူးဆုံးသက်စရာရှိရောမှဗီဇာမပေးဘူးနောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ထက်စစ်အချက်လက်စုဆောင်းမှုကိစ္စတွေဖြစ်လာတယ်စုံတန်းစစ်ဆေးရာရှိတခုနဲ့မရတော့ဘဲနဲ့ Tech Signing Mission ဆိုပြီးတော့အသိအဖွဲ့နဲ့စုဆောင်းတဲ့အရာမျိုးဖြစ်လာတယ်ဒါကလည်းအပြစ်မှမဖြစ်ဘူးဒါကဘလို့မှလက်မခံဘူးဆိုရဲပြောကြားချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိပါတယ်ဘာကြောင့်လဲဆိုတော့ပူပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုဖြတ်ထားရတာနဲ့ပူပေါင်းဆောင်ရွက်မှုမရှိခြင်းကပြက်ကွက်ခြင်းတမျိုးဖြစ်တယ်။ကိုယ်တိုင်မချိုးပေါက်ဝင်မဲ့သူ့ခွေချိုးပေါက်မှုတွေကိုကာကွယ်ပေးတယ်လို့နိုင်ငံတကာရာဇဝတ်မှုတွေကိုတစ်ဖက်ကနေကာကွယ်ပေးတယ်လို့ဖြစ်လမ်းကြောင်းကိုဥတီရဆိုတာကိုလည်းသတိပြုဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျ
ာ။ကျွန်တော်နောက်ထပ်ပြန်ဆွေးနွေးမယ်မတ်တင်စာရှင်းလင်းယူကိုဖိတ်ခေါ်လိုပါတယ်။မတ်တင်စာရှင်းလင်းယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားမှုတွေကြောင့်တရားစွပ်စုခံရတယ်လည်းရှိနေပါတယ်ကျွန်တော်သိရတော့အခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဒေါန်ဆန်းစုကြည်ကိုတချိန်တုန်းကလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့မဆန်ထားစရာတယောက်အနေနဲ့တော့သတ်မှတ်ခဲ့ကြပါတယ်အဲ့တော့ဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်းလင်းယူအနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံရတဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်နဲ့ပတ်သက်လို့
စစ်တပ်ကချုပ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေခါကျတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အပြူရည်ကြီးတို့မဆိုပေါ့နော်ဘယ်သူမဆိုခက်ခဲတွေကြုံလာရမယ်ဆိုတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနိုင်ငံရေးနားလည်တဲ့လူတွေရောလူငယ်တွေကျွန်တော်တို့တက်ကြွလှုပ်ရှားတဲ့လူငယ်တွေကနားလည်ပြီးသားဖြစ်ပါတယ် NLD ပါတီကိုယ်တိုင်မျောလင့်ပြီးသားဖြစ်ပါလိမ့်မယ်အာဒါပေမဲ့အဲကျွန်တော်တို့ဒီဂျားရဲကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဒေါက်ဆန်းစုကြည်အပေါ်မှာကျွန်တော်တို့စိတ်ကျရတာတွေ NLD ပါတီရဲ့တောင်ရက်ချက်တွေအပေါ်မှာကျွန်တော်တို့အားမလို့အားမရဖြစ်ရတယ်ဒါတွေအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီပြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာသတိမတည်မှုကြီးပေါ့နော်နောက်အရှိဒီပုံစံအစုံအဲပြောင်းလဲလာတဲ့ဟိုဆက်သွဲဆက်ဆံတဲ့ပုံစံလေးစသဖြင့်ဒီအရက်ဖက်ဖွဲ့စည်းရေးပေါ်မှာဒါမှမဟုတ်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်အသွေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံလေးနောက်တရားစွဲဆိုထောင်ချမှုတွေဒါတွေကစတိုက်မြင်လာရတဲ့ပုံမှာကျွန်တော်တို့ကတကယ်ကိုစိတ်ကျေနေပါတယ်ကျွန်တော်တို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျွန်တော်တို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်လို့ပြောတယ်မွတ်စလင်ဘာသာဝင်ဖြစ်သောဒီအဖွဲ့ပါတီအဖွဲ့ဝင်တွေကိုပါဝင်ခွင့်မပေးခဲ့ဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖောက်မှုစခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ဒီလူအားလုံးဟာဒီအချက်ကိုမျက်ကွယ်ပြုခဲ့ကြပြီးတော့ဒီပါတီအောင်နိုင်ရေးကျွန်တော်တို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျွန်တော်တို့အားလုံးဟာဒါပုံအောခဲ့ကြပါတယ်ဒါပေမဲ့လည်းအဓိကကျွန်တော်ရဲ့မျှော်လင့်ချက်ကကယ်၍သာအာဏာရလာခြင်းနဲ့တုံတရာပြောင်းလဲမှုနဲ့တိုးတက်မှုတွေရှိလာမလားဆိုတဲ့ပုံမှာအခြေခံခဲ့ကြတယ်တကယ်တကယ်မှာအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ခဲ့တာအခုချိန်ဖြစ်ိုးပဲဒါနိုင်ငံတကာမှာပါအရှက်ကွက်ဖြစ်ရတဲ့အချိန်ကြီးဖြစ်လာရလို့ပြောလို့ရပါတော့ဟုတ
်လက်ရှိမြန်မာနိုင်ငံနိုင်ငံရေးကအကဲဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလဲတောင်းနေတဲ့ချိန်ကာလဖြစ်တော့အစိုးရကိုရင်ကတကယ်ပြောတာမဟုတ်ပြီပဲအစိုးရလူလားသူတွေနောက်တစ်ခုအတိုက်ခံမဟုတ်ပါဘူးလက်ရှိအာဏာရပါတီအတွင်းကအတိုင်းအဝိုင်းကြီးပြောနေတာကတော့လက်ရှိတကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်တိမ်မွမွနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လူတွေစိတ်ရှိဖို့လူတွေဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်မတ်တင်စာရှင်းလိုက်ဘယ်လိုမြင်ပါလဲ
1988ခုနှစ်ကကျွန်တော်တို့ဒါတော်လင်းကြီးလုပ်တဲ့အချိန်မှာကျွန်တော်တို့ဒါလူလူရဲ့ပါဝင်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူခွင့်ရေးချက်ချင်းပြီးဒီမိုကရေစီချက်ချင်းပြီးလို့ကျွန်တော်တို့ organize ကြတာဖြစ်ပါတယ်။အခုနောက်ထပ်2030ကျော်တဲ့အချိန်ကြမှာလူခွင့်ရေးဒါမရနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်ပိမ်မှုမှုနဲ့ကြောင့် reconciliation လုပ်နေရပါတယ်။အာယဉ်ကျေးစီနေရတဲ့နောက်ဆုတ်ပေးတာဆိုတာမျိုးကျွန်တော်ပြောလို့လုံးဝမရပါဘူး။ကျွန်တော်2030ကျော်ခဲ့ပါပြီ။ဆိုတော့အခုချိန်မှာလည်းကျွန်တော်ကလူခွင့်ချက်ချင်းပြပါပဲ။တရားသားမှပြောလို့မရပါဘူး။ဒါကျွန်တော်ရဲ့အခြေခံမူရပါအခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်မလို့ဆက်စပ်နှစ်ပြတ်တောင်းဆိုရမှာဖြစ်။ကျွန်တော်တို့လက်ရှိအစိုးရအခက်အခဲတွေကြုံနေရမယ်။ဒီယဉ်ကျေးစီဖြစ်တယ်မှာတိမ်ပိမ်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းကိုကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာစင်သွားရင်လမ်းဖြစ်တယ်ဆိုဟုတ်တယ်။တကယ်ကိုစင်သွားတဲ့အခါမှာလမ်းတကယ်ဖြစ်မဖြစ်ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့စင်သွားနေတဲ့လမ်းတစ်လျှောက်မှာတေးတေးတစီခဲ့တော့တားငယ်တိရစ္ဆာန်ကြီးအပင်ကြီးဒီအပင်တွေတားငယ်တိရစ္ဆာန်ကြီးဒါဥပမာပြောပြတာပေါ့နော်။သူတို့တွေရဲ့သူတို့တွေရဲ့အသက်တွေပဲဖြစ်ပါတယ်နော်။သူတို့တွေရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောတဲ့တရားမျှတမှုရှာဖွေပေးရမှာကျွန်တော်တက်ချွာလှူရှားတဲ့သူတွေနောက်လူခွင့်ကောင်းဆောင်ဆောက်ဆောက်သူတွေဟုတ်ကဲ့စီဒီအခြေခံတာဝန်ဖြစ်ပါတယ်။
ဥတမ်းမောင်စနေမြင်းများလို့ရပါတယ်ခင်ဗျာ။ကိုအောင်မျိုးမင်းရှိပါတယ်။မတ်တင်စာရှင်းလေးရှိပါတယ်
။ဟုတ်ကိုအောင်မျိုးမင်းတို့မေးတင်တာလူအခွင့်အရေးဆိုတာက
ဟိုကျွန်တော်ရခိုင်မှာပြောနေတယ်ဘုံကြီးဝင်းစောဦးကကလားဆိုပြီးတော့ပြောနေတယ်ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနှိမ်နှင်းတဲ့စကားပြောတာကဘာမှကျွန်တော်မကြားဘူးပါဘူးကျွန်တော်လည်းဟာလားတင်းုံလည်းတွားတယ်ယူရီးယားတွားတယ်နိုင်ငံဟိုမလေးလည်းရောက်ပါတယ်အိန္ဒိယလည်းရောက်ပါတယ်အဲ့ဒါကလူခွေချိုးဖောက်တာနဲ့အတူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငွေကလည်းပြောပါတယ်ဗမာဆိုမယုံဘူးလာကချင်ရအလားကျွန်တော်အန်ဒီပြောရလဲကြားဘူးပါတယ်။ဟာလူခွေဆိုတာကအဲ့လိုကိုတိုင်းသားနေနေဒီမှာတော့မခုနတော့လို့အစ္စလာမ်ဆိုရင်ခုံးဝင်လာလားတို့တို့အဲ့လိုမေးနေတယ်။ဒါကြောင့်ရိုးရားနေဆက်ကိုပြောတာမဟုတ်ဘူးဘင်္ဂလားဒီစစ်ပြည်နေဆက်ကိုပြောတာမဟုတ်ဒီစမ်းပြည်နေတို့ဟာကင်းပြည်နေတို့မှာအဲ့လိုအပြောခံတယ်ဒါလူခွေချိုးပေါက်ခံရတာနဲ့မတူဘူးလား။အန်ဒီဆိုတာကဟိုဘာပဲပြောပြောဥပဒေတော့လုံးလာပါတယ်ဟိုဒီမဘာသာအဖွဲ့တွေကိုလည်းတိကျအောင်ဥပဒေနဲ့လည်းလုံလာတွေးပါလေ။နောက်စစ်တပ်ကလည်းအခုလုံလာတယ်။ဟာလာမရောက်နိုင်လေ။ဘာပဲပြောဘာသာရေးနေနေလိုက်ရေးလာကြတယ်။ဟိုပါဝင်ပေးတယ်။အဲ့တော့ဒီဘုံကြီးဝင်းတော်ပြောနေတာကလားလို့မခေါ်ပါနဲ့။အေးတော်မဲ့အစ္စလာမ်လို့ဗာမွတ်စလင်လို့ပြောသေးတယ်။အေးတော်မဲ့တော်တယ်မှနေတဲ့ဒဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်။အဲ့ဒါလူခွေရေချိုးဖောက်တာလားမချိုးဖောက်ခံရတာလားအဲ့ဒါတစ်ချက်တော့
ဟုတ်ကဲ့ဟုတ်ကဲ့ကုသမအောင်ကျွန်တော်သူ့မိပေးပါမယ်နောက်ထပ်သရရှိတူပြန်ပြီးလက်ထပ်ပေးခြင်းပါတယ်ကိုဖြူလေးတူတုတ်ဆွေးနွေးမိပြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်လက်ရှိရတော့မိနေတာကညီမတရားတော်နဲ့ငါမျိုးလေးကိုနည်းနည်းပေါ့ဗျာလူကညီမကိုလူလက်တောင်လို့ပြေလာလို့အဲ့ဒါကိုကျွန်တော်သိနေတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းဆက်ပြီးတော့ကျေးဇူးပါပဲခင်ဗျကျွန်တော်အကောင်မျိုးမျိုးကိုပြန်မေးခြင်းပါတယ်အရင်ဆုံးဦးတမ်းမောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်ကဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ခြေခံပြီးပြောပါတယ်အဓိကတော့ဘာသာရေးရလွတ်လပ်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေကြတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အကောင်မျိုးမင်းအရင်ဆုံးပြောစီခြင်းပါတယ်နောက်တစ်ခုကကိုဖြူလေးပြောသွားတဲ့အချက်မှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထားကြပုံကံတာတွေရှိတယ်ဒါလူခွင့်ရလားဆိုတော့ဒါဒီချင်းနေတဲ့ခြုံပြီးတော့ကွန်မြူနတီပြည်စီကြပါလေ
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မကိုးကွယ်ခွင့်ရှိပါတယ်ဒါကတကယ့်ကိုအခြေခံကြတဲ့အရာပါလူတယောက်ရဲ့ယုံကြည်ကိုးကွယ်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းတီးတာတွေအကြမ်းဖက်တာကဘလို့မှမလုပ်တင်တော့အရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောချင်သောအခြေခံကြတော့လူခွေတည်းရဖြစ်ခုနကအမိခေါ်ဝေါ်မှုအပိုင်းမှာခုနကပြောထားတဲ့ချိန်မှာအဲဒီခေါ်ဝေါ်မှုကတော့ကျွန်တော်ပြောချင်တဲ့တစ်ခုကဒီခေါ်ဝေါ်တဲ့ခါမှာအဲဒီလူတယောက်ရဲ့ဂုဏ်သိက္ခာနဲ့စိတ်ဓာတ်ကိုဘယ်လောက်ထိမျက်နာစေလဲဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမရည်ရွယ်ပေမဲ့အဲဒီနာမည်ခေါ်တဲ့အသုံးနှုန်းအောက်မှာချိုးနေတာတွေမုန်းတီးတာတွေအချင်းသေးတာတွေပါတဲ့ခါမှာခံရသူတွေဒါကအလုံးမသူရဲ့ဂုံသိက္ခာကိုကျွန်တော်တို့မြစ်တက်စရာမရှိဘဲနဲ့နှိမ့်ကြစရာဖြစ်လာပါတယ်။ဒါတော့ကဒီလိုမျိုးခေါ်ခံကြည့်တဲ့လူရဲ့ယူရချက်ကိုယ်တိုင်ကလည်းဝုံတိမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်။ဒီတက်ပုံပုံပြီးတော့အကြမ်းဖက်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိတ်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူရဲ့တိလာလည်းဖြစ်တယ်၊ချင်းဝင်လည်းဖြစ်တယ်။လူခွေရကြည့်မယ်ဆိုဂုံသိက္ခာကိုတိကျနိုင်နေတဲ့အတွက်ဒါဘူလဲကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာ။နောက်ထပ်တစ်ခုကတော့စိတ်ရင်းသာဒီကနေခုနလိုပြိလိမ့်မှုဖြစ်တဲ့အခါမှာတဏ္ဍာန်ကြတယ်တွန်းလန့်ကြတယ်။ကျွန်တော်ကိုယ်တိုင်လည်းဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့ကဆိုရင်ခရင်မွန်ခရင်နီရှမ်းစတဲ့စိတ်ရင်းသာဒီကလက်နဲ့ကင်တော်နှံမှုကျွန်တော်တွေ့ရပါတယ်။ကျွန်တော်တို့ဂန်းသူညီများမှုမရှိတာဒီကျွန်တော်တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဒန်းတူညီညွရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်။အဲဒါသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဒန်းတူညီညွတွေတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွေရလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လက်နဲ့ကင်ခြင်းမကင်ခြင်းကတော့နောက်ထပ်ဆွေးနွေးစရာဖြစ်ပါတယ်။ဒီနေ့မှုရှိတာရှင်လူတွေကဒန်းတူညီမမှုကိုတောင်းတလာတယ်။အဲဒီအတွက်တိုက်ပွဲဝင်လာတယ်။မိမျိုးစုံနဲ့တိုက်ပွဲဝင်တဲ့နေရာမှာလက်နဲ့ကင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်။အဲတော့ဒီလိုမျိုးစန့်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေချင်ဘူးဆိုရင်ဒန်းတူလေးစားသောဒန်းတူညီမသောဆက်ဆံသောနိုင်ငံရေးစနစ်ကျွန်တော်တို့ကျွန်တော်တို့ဒီအုတ်ချွေးစနစ်ပုံစံရှိဖို့အထူးအရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတမ်းမောင်ပြောသွားတဲ့အချိန်မှာသကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာ လူမှုကွန်ရက်တီမှာအမုန်းစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်ထန်ဖြစ်တယ်ဆိုပြီးကမ္ဘာလည်းတမတ်တာတော်ခံရပါတယ်ခင်ဗျအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွေနဲ့ပတ်သက်လို့နားလေခံစားမှုခုနခွဲခြားဆက်ဆံမှုအမုန်းတရားဖြန့်ချီမှုဒါတွေနဲ့ပတ်သက်လို့မတ်တင်စာရှင်တွေကြီးဗာများပြောလို့ပါလေ
အဓိကအားဖြင့်ကတော့ဒီတဘာသူရဲ့အစုအဖွဲ့ပေါ့နော်အစ်မတို့ဒီလူခွေမှာဆို protected characteristic လို့ပြောလို့ရတာပေါ့နော်ကျမတို့အထူးကိုကာကွယ်ပေးထားရမယ့်အုပ်စုတွေဆိုတာရှိပါတယ်အဲထဲမှာဆိုရင်ကျမတို့ကတိုင်းရင်းသားတွေပါမယ်နောက်ဒီလူစိတ်ခံမှုကွဲပြားတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပေါ့နော်မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့သူတွေပါမယ်ဒီလိုမျိုးဒီ characteristic တွေရှိနေတဲ့အုပ်စုတွေပေါ်မှာကျမတို့ဒါဖေရှားဖေရှားတာမျိုးဒါမှမဟုတ်သူတို့ပေါ်မှာကန့်သက်ဖေးချလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆင်းရဲတဲ့ဟာတွေတော့နိုင်ငံမှာပြောအပြောဖြစ်အနေနဲ့ဖြစ်စီပေါ့နော်ကြောင်နောက်ပြီးဖြစ်စီအများဆုံးကျမတို့အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးစက်ပြင်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီတစ်ထပ်သူရဲ့ခံစားသွားရမယ်ခံစားချက်ဒါတွေကိုဖြတ်သွင်းစဉ်းစားမှုအရင်အားနေပါတယ်ကျမတို့ဒါပညာရေးအနေနဲ့စပြီးတော့ဖြစ်စီအိမ်တွင်းအနေနဲ့ဖြစ်စီကျမတို့သတိထားရမယ်ရှင်းရှင်းရမယ်အသုံးအနှုန်းမျိုးတွေပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျမတို့သူများကြီးမကြိုက်တဲ့အမှဝတ်တုတ်ကြီးတို့တရုတ်တို့စသဖြင့်ဒီလိုအသုံးအနှုန်းတွေဟာလေတဘာသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့ရင်တော့ဒါရက်တန်ရမယ်တောင်းရင်ရှိပါတယ်ဒါကျမတို့ရဲ့အခြေခံကျင့်ဝတ်ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်ဆစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဥအောင်မျိုးမင်းနဲ့မတ်တင်စာရှင်းလိုက်ပြီးနောက် channel သွားရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုတော့ဒီမှာပဲညနာပြန်ပြပါခင်ဗျာ
ကိုတောင်ညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့ကိုအောင်အောင်ဖြစ်ပါတယ်။အခုတော့ကျမတို့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကတင်ပြမှာပ
ါ။ဆီးရီးယားမြောက်ပိုင်းကိုဝင်သိမ်းပြီးကတ်စတက်တွေနှင်ထုတ်ဖို့တူရကီရဲ့ကာလကြာရှည်စီစဉ်ထားတာကိုစတင်ဖို့အသင့်မယ်လို့တူရကီစစ်ဖက်ရာရှိတွေကပြောတယ်လို့တူရကီကသူ့ရဲ့ဆီးရီးယားနယ်စပ်ဒေသတစ်လျှောက်ကိုအင်ကာနီမှာရော့ကက်လောင်ချာတွေနဲ့ရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပါတယ်။ American Pentagon စစ်ဌာနချုပ်ကလည်းအင်ကာနီမှာပဲကြီးညာချက်ထုတ်ပြန်ပြီးတူရကီရဲ့ဆီးရီးယားမြောက်ပိုင်းဝင်သိမ်းနိုင်ခြေကာကွယ်ဖို့ American တပ်တွေဆီးရီးယားမြောက်ပိုင်းမှာချထားလိုက်ပြီးအခုချိန်မှာဆီးရီးယားမှာ American တပ်တွေဆက်ရှိမယ်လို့ပြောပါတယ်။American Outlaw ရေးရာကော်မတီ၃ဖွဲ့ကဥက္ကဋ္ဌတွေကဥရောပသမဂ္ဂဆိုင်ရာ American တမကြီး Gordon Sondland ကိုလွှတ်တော်လာရောက်ဖို့ဆင့်ခေါ်စာထုတ်မယ်လို့အင်ကာနေ့မှာပြောပါတယ်။ဒါကသမ္မတ Donald Trump ပေါ်တရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီး Outlaw မေးမြန်းချက်တွေမဖြေဖို့သမ္မတ Trump အစိုးရကပိတ်ပင်ပြီးနောက်ပိုင်းခုလိုပြောကြားလိုက်တာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်ခွဲခြားဆက်ဆံမှုမမျှတတဲ့ရန်တရားတွေအတွက်အချိန်နဲ့ငွေအမြောက်များသုံးဆွက်လွတ်ကန်နေတာတွေအဆုံးသတ်ဖို့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအုပ်ချုပ်ရေးနဲ့ဗန္ဓာယီကော်မတီဒုတိယကြိမ်စည်းဝေးမှာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်ဒေါ်ဟွန်းဝေခိုင်ကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအပါဝင်ဆင်းရဲတဲ့နိုင်ငံ၄နိုင်ငံကပထမဆုံးရင်သွေးမွေးဖွားသူမိခင်တွေရဲ့၃ပုံ၃ပုံကျော်ဟာမိဖွားချိန်အတွင်းမှာအကြံပဏံပြုမှုပြောဆိုဆက်ဆံတာကိုခံခဲ့ကြရတယ်လို့ဗုဒ္ဓဟူးနေ့ထုတ် The Lancet ဆေးပညာဆိုင်ရာဂျာနယ်မှာပါတဲ့လေ့လာချက်တစ်ခုကဖော်ပြထားပါတယ်။ဒီလေ့လာချက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမြန်မာ၊ဂါနာ၊ဂီနီနဲ့နိုင်ဂျီးရီးယားနိုင်ငံ၄နိုင်ငံမှာပြုလုပ်ခဲ့တာဖြစ်ပါတယ်။သူတေသနာမှာပါတဲ့အမျိုးသမီး42နှစ်ရာဂိုင်းနှုန်းဟာကိုဝင်ဆောင်ဆောင်ရှမှုဆိုင်ရာကျန်းမာရေးဌာနတွေမှာကိုရီးလက်ရောက်အကြံပဏ်ပြုမှုတာဒါမှမဟုတ်နှုတ်အဖြစ်ပုတ်ခတ်ပြောဆိုတာခံရတာဒါမှမဟုတ်အရှက်ရစေနိုင်တဲ့ဒါမှမဟုတ်တနည်းနည်းနဲ့ခွဲခြားဆက်ဆံတာမျိုးကိုကြုံရတယ်လို့လေ့လာချက်တွေမှာတွေ့ရှိခဲ့ရပါတယ်။ကာယကံရှင်အမျိုးသမီးတွေရဲ့သဘောထားရယူတာမျိုးမရှိဘဲဗိုက်ခွဲမွေးဖွားတာမိမကိုအင်္ကာကိုဆန့်သက်စစ်ဆေးတာနဲ့တခြားလှုပ်ဆောင်ချက်တွေလုပ်ရတဲ့အရေးအတွက်အတော်များများရှိခဲ့တယ်လို့လည်းလေ့လာချက်မှာတွေ့ရှိရပါတယ်။သူတေသနာစစ်တမ်းမှာပါတဲ့အမျိုးသမီး2000ကျော်မှာ14ရာခိုင်နှုန်းကသူတို့မီးဖွားခြင်းအတွင်းအရင်နဲ့ခံရတာအနေနဲ့ကြုံခဲ့ရတယ်လို့ပြောပါတယ်။38ရာခိုင်နှုန်းလောက်ကတော့နှုတ်အဖြစ်ဆော်ကားတာကြုံခဲ့ရတယ်လို့ပြောပါတယ်။ဒီစစ်တမ်းထဲမှာမြန်မာနိုင်ငံကအမျိုးသမီးဘယ်နှယောက်ပါတယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး
။ကျေးဇူးတင်ပါတယ်ရှင်။ဗုဒ္ဓဘုရားနေနေခင်တည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်သွားတာပါ။ဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တိန်ကီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရက်စမစ်ပါရှင်။ကျမတို့မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုတခါမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီမှာပြန်လည်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဗုဒ္ဓဘုရားနေ့နနက်ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.